အနာသိစစ်ကောင်းဆောင်ရဲ့တရုတ်နိုင်ငံခီးစင်သွားနေချိန်မှာပဲဒေသတွင်းပြိုင်ဘက်အိန္ဒိယနိုင်ငံကလည်းစစ်ကောင်စီနဲ့မဟာမိတ်နိုင်ငံရဲ့အင်အားစုတွေကိုဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ဆိုင်ရာဆွေးနွေးပွဲတစ်ခုကိုဒီသတင်းပတ်ထည့်ဖိတ်ကြားခဲ့ကြောင်းနီးစပ်သူတွေကိုကူကပြီးအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။အနာသိစစ်ကောင်စီကိုစားပြုတဲ့အဖွဲ့ဝင်18ဦးပါကိုယ်စားလှယ်အဖွဲ့ကိုဒုတိယဗိုလ်ချုပ်ကြီးအဆင့်ရှိသူ2ဦးကဦးဆောင်ပြီးစစ်ကောင်စီနဲ့မာမိတ်ပြုထားတဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီဝင်တွေပါဝင်ကြောင်းအမည်မဖော်လိုတဲ့အဲ့ဒီအကြောင်းအရာကိုသိရှိထားတဲ့နီးစပ်သူတွေကိုကူကပြီး Hindustan Times ရင်းစာမှာတောက်ချာနေကရေးပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဌာနနဲ့ဆက်ဆက်နေတဲ့ကမ္ဘာရေးရာဆိုင်ရာအိန္ဒိယကောင်စီကနိုဝင်ဘာ5ရက်ကနေ6ရက်ထိ New Delhi မြို့တော်မှာကျင်းပတဲ့ဆွေးနွေးပွဲမှာစစ်ကောင်စီစန့်ကျင်ရေးတော်လှန်ရေးတပ်ဖွဲ့တွေမပါဝင်ဘူးလို့ဆိုပါတယ်။နောက်ပိုင်းမှာတော့လားတူဆွေးနွေးပွဲတွေမှာမြန်မာညွေအစိုးရ NUG နဲ့တော်လိုင်းအင်အားစုတွေပါဝင်လာနိုင်ပွဲရှိကြောင်းနှိဆက်သူတွေကပြောပါတယ်။အိန္ဒိယပြည်ပရေးရာဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူရဲ့ဂျာတာဘရင်းနစ်ကပြောဆိုချက်အရတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဖက်ဒရယ်စနစ်ဆိုင်ရာအတွေ့အကြုံတွေကိုဆွေးနွေးတဲ့လုံခြုံဆွေးနွေးပွဲတစ်ခုကိုကျင်းပခဲ့ပြီးမြမလူအဖွဲ့စည်းရဲ့ခန္ဓာအသီးစီးကသက်ဆိုင်သူတွေပါဝင်ကြောင်းပြောပါတယ်များ။